'cause it only serves to make me more determined to achieve my final goal. And I come back even
if we are united between men and women, among government leaders, business communities, and civil society leaders, I think there will be nothing which we cannot overcome.
မျိုးသားနဲ့မျိုးသမီးတွေကြားစိုးရကောင်းဆောင်တွေကြားစီးပွားရေးလူဖွဲ့စီနဲ့အရက်ဖက်လူဖွဲ့စီတွေကြားစီလုံးညီညွတ်ကြမယ်ဆိုရင်ကျွန်တော်တို့မကျော်လွှမ်းနိုင်တဲ့အခက်အခဲဆိုတာမရှိပါဘူး။
မျိုးသမီးတွေပေါ့ကျမ်းဖက်မှုပပျောက်ရေးအတွက်ဆောင်ရွက်ရမှာကမ္ဘာထွန်းအလုံးအတူတကွလက်တွဲဆောင်ရွက်ချဖို့အရေးကြီးတယ်ဆိုတာကိုခုနသမ္မတအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကဒိုဗင်ဘာလ25ရက်နေ့မှာကြေညာတဲ့နိုင်ငံတကာအမျိုးသမီးပေါ့ကျမ်းဖက်မှုပပျောက်ရေးအထိတ်မှတ်နေ့မှာအခုလိုတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ့အကျမ်းဖက်တဲ့လောက်ရက်တွေဖြစ်တဲ့အိမ်တွင်းအကျမ်းဖက်မှုလိင်ပိုင်းဆိုင်ရာစော်ကားမှုကြေကျွန်ပြုမှုလူကုန်ကူးမှုလေအင်္ကာလှိဖြတ်မှုနဲ့မိန်းကလေးငယ်တွေကိုအတိအတ္တမအိမ်တောင်ချမှုအပြင်အစွန်းရောက်တည်းရဲ့တိုက်ခိုက်မှုလောက်ရက်တွေကိုခရောက်စွာအရေးယူဖို့လဲမစ္စတာဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်
။ All violent crimes against women must be punished. Women and girls also suffer other
မျိုးသမီးတွေပေါ်အကျဉ်းဖက်တဲ့ပြစ်မှုမှန်သမျှကိုဥပဒေအရအရေးယူရမှာဖြစ်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာကြမ်းမခွဲခြားဆက်ဆံစော်ကားမှုတွေကိုခံကြရသလိုအစွန်းရောက်သမားတွေအပြင်နိုင်ငံရဲ့လူညုံရေးကိုတာဝန်ယူတဲ့တပ်တွေရဲ့အကြမ်းဖက်စော်ကားတာကိုလည်းခံကြရတာတွေ့ရပါတယ်
။ဒီနှစ်တွေအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုဖြစ်ကဘာကိုလီမော်ရောင်လွှမ်းစေရမယ်ဆိုတဲ့16ရက်ကြာကြိုးပမ်းမှုကိုနိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ10ရက်နိုင်ငံတကာလူ့အခွင့်အရေးနေ့အထိကျင်းပသွားဖို့ရှိပါတယ်။ခုလိုအမျိုးသမီးပေါ်အကျန်းဖက်မှုပပျောက်ရေးလှုပ်ဆောင်ရမှာအရေးကြီးတာကအမျိုးသမီးအခွင့်အရေးတွေကိုလေးစားဖို့နဲ့ချိန်ထဲမှာပဲအမျိုးသမီးတွေရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ဖြစ်တယ်လို့လည်းမစ္စတာဘန်ကတိုက်တွန်းခဲ့ပါတယ်။အဲ့ဒီအခါမှာပဲကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂအမျိုးသမီးရအမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဖွန်ဇာလီမလန်ဖိုဂူကာကအမျိုးသမီးပေါ်အကျန်းဖက်မှုပပျောက်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရမှာအမျိုးသားရေးကိုအကြောင်းပြပြီးပြုလုပ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ
် Nationalism is usually the refuge of the scoundrels when all else fails
အမျိုးသားရေးကိုအကြောင်းပြပြီးလှုပ်ချင်တာတွေကိုစင်ကြယ်ပြီးလှုပ်ကြတာတွေရှိပါတယ်တခြားဘာအကြောင်းမှမပြနိုင်တော့ဘူးဆိုရင်အပြောင်းလဲတိုးတက်မှုကိုဟန်တားဖို့အမျိုးသားရေးကိုဗန်းပြလို့ရှိကြပါတယ်ဒီလိုဖြစ်လာခဲ့ရင်လုံးဝလက်မခံပါနဲ့အမှန်တရားတွေတိုက်ပွဲဝင်မှာအမှန်တရားသာလျှင်အလုံးရဲ့ဘဝကိုလွတ်လပ်စေမှာဖြစ်ပါတယ်လို့လက်ထောက်အတွင်းမှုချုပ်ဖွန်ဇာလီမလန်ပိုဂူကာကပြောသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးများပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုလည်းထိရောက်စွာအရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းသူကပြောခဲ့ပါတယ်
။ Laws are important. Laws will not make people love and respect women, but laws will give women an opportunity to have recourse. So we need
ဥပဒေတွေဟာအရေးကြီးပါတယ်။ဒါပြင်ဥပဒေတွေချမှတ်တိုင်းအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်လေးစားမှုရှိစေဖို့အာမခံချက်မပေးနိုင်ပါဘူး။ဥပဒေတွေရှိလို့အမျိုးသမီးတွေအနေနဲ့ဥပဒေအကြောင်းအရအေးအေးဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ဥပဒေတွေရှိဖို့လိုအပ်တယ်လို့ဥပဒေရလေအေးအေးဆောင်ရွက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂလက်ထောက်အထွေမှုချုပ်ကပြောသွားတာဖြစ်ပါတယ်။ဒီနေ့ကြောက်ရောက်တဲ့နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းအမှတ်ဖြစ်မြန်မာအမျိုးသမီးများအဖွဲ့တွေကအစီအကစားတွေပြင်ညာချက်တွေထုတ်ပြန်ခဲ့ကြရမှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်နဲ့လက်ထောက်အတွင်းမှုချုပ်ဖွန်ဇာလီမလန်ဘိုဂူကာတို့ရဲ့မိမောင်းထုတ်ပြချက်တွေထင်မှတ်ပေါ်လွင်တာတွေ့ရပါတယ်။ WLB ခေါ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနှီးပေါင်းစုံအကြမ်းဖက်မှုများရပ်တန့်ပေးဖို့ဆိုတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရှိပဋိပက္ခဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာမြို့ပြများပေါ်ကျန်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်ကြောင့်ဆိုရင်မကင်းဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။မွန်နီလီကတော့ WLB ကပဲ့ကန်ကော်မတီမူဝါဒရေးရာဥဆောင်အဖွဲ့ဝင်တူဖြစ်ပါတယ်
။တကယ်ကျမတို့မြန်မာနိုင်ငံကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေအဓိကအထူးသဖြင့်ဒီလိမ္မာဆိုင်ရာအကျန်းဖက်မှုပေါ့နော်ပြီးလို့ရှိရင်စိတ်ပိုင်းဆိုင်ရာ တခြားရုပ်ပိုင်းဆိုင်ရာတွေအလုံးအကျန့်ဖက်ခံရတာကပို့ပြီးတော့ဆက်ဆက်မှုဖြစ်နေတာဒီအာကျွန်တော်တို့ရဲ့ဗီဒီယိုစစ်ကြောင့်ဖြစ်တယ်ဆိုတဲ့ဟာပေါ့နော်အထူးသဖြင့်ဒီတိုင်းဒေသမှာဆိုလို့ရှိရင်အမျိုးသမီးတွေကမတရားကိုအကျန့်ဖက်ခံရတယ်ဒီအကျန့်ဖက်ခံရတာကဒီအတိုင်းဝိုင်းတာမကပေါ့နော်အင်ဒီအကျန့်ဖက်မှုဒီထက်ပိုပြီးတော့ဆူဆူဝါဝါဖြစ်တာကအစိုးရစစ်တပ်ပေါ့နော်ဒီစစ်တပ်ကနေပြုတ်ချင်းတဲ့အကျန့်ဖက်မှုကတော့ပိုဆူဆူဝါဝါဖြစ်နေတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့နိုင်ငံရဲ့ဒီအမျိုးသမီးတွေခံစားနေရတဲ့နေပေါင်းများစွာခံစားနေရတဲ့ဒီလိုမျိုးဟိုဆူဆူဝါဝါအကျန့်ဖက်ခံရတဲ့ကိစ္စတွေလိမ်ပိုင်းဆိုင်ရာပြီးလို့ရှိရင်တချို့ဆိုလို့ရှိရင်လိမ်ပိုင်းဆိုင်ရာအကျန့်ဖက်ပြီးတော့အသက်ခံရတဲ့အဆင့်အထိပေါ့နော်ရောက်နေတဲ့ဒီအမျိုးသမီးတွေရဲ့ဘဝလုံးချုံမှုရှိတဲ့ကိစ္စတွေကဒီစစ်ဆိုရဲအရာနဲ့ဆက်ဆက်မှုအများကြီးရှိနေတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ဒါကိုတိုက်တွန်းခြင်းဖြစ်ပါတယ်
။ဒါပြင်ခုလိုအမျိုးသမီးတွေပေါ်အကျန့်ဖက်မှုကျူးလွန်သူတွေကိုတက်ဆိုင်ရအာဏာပိုင်တွေကအရေးယူအပြစ်ပေးခြင်းမရှိတဲ့အကြောင်းလဲမွန်းနေလီကထောက်ပြပါလေ
။ကျွန်တော်တို့ရဲ့ဒီရင်းစစ်ကြီးငင်းချမ်းဖို့အတွက်ဒါနီလန်းရှာပြောလို့ဆောင်ပေးဖို့လိုတယ်ပြီးလို့ရှိရင်ကျမတို့ဒီတိုင်းသားအားဒီရဲ့တန်းတူညီမျှမှုပေါ့နော်အဲ့လိုမျိုးရှိမှသာဒီအမျိုးသမီးရဲ့ဘဝလုံးချုံမှုတွေကိုလည်းကိုကပြန်ပြီးတော့စူးစမ်းပြီးတော့လုံဆောင်ဖို့အတွက်အလားအလာအများကြီးရှိရဆိုတဲ့ကိစ္စတွေမြင်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးတွေအကျန့်ဖက်ခံရတဲ့ကိစ္စတွေကိုကျူးလွန်တဲ့သူတွေကိုချီချီမိမိအရေးယူပေးဖို့ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့အမှုကိစ္စမှာဆိုလို့ရှိရင်ကျူးလွန်တဲ့လူကိုထောင်ဒဏ်တနည်းအဲ့လိုမျိုးပဲချတဲ့ကိစ္စတွေဒါဆိုလို့ရှိရင်များသောအဖြစ်အဲဒီလောက်လေးပဲအဲလုပ်မယ်ဆိုလို့ရှိရင်ဒါကျူးလွန်တဲ့လူတွေကိုပို့ပြီးတော့ကျူးလွန်အောင်ကြောက်အောင်မလုပ်တဲ့အပြင်ပေါ့နော်ဒါကတော့လူငင်းချမ်းသာခွင့်ပေးထားတဲ့အခြေအနေရှိနေတယ်ပေါ့နော်ဒါကြောင့်မို့ဒီကိစ္စတွေကိုကျူးလွန်တဲ့သူကိုချီချီမီအရေးယူပေးဖို့နဲ့ကျူးလွန်ခွင့်ပေးထားတဲ့အရေးကိစ္စတွေကိုရပ်တန့်ကရပ်ပေးဖို့ပေါ့နော်ဒါကတော့အရေးကြီးရဲ့ပေါ့ဒါကြောင့်မို့အတရားဥပဒေစိုးမိုးမှုကလည်းအရေးကြီးရဆိုတဲ့ကိစ္စပေါ့နော
်အလားတူပဲရှမ်းလူခွေးမန္တိုင်းကလည်းရှမ်းပြည်နယ်မှာအပြစ်ရစေးရေးလှုပ်ထားပေမဲ့မြမအစုရစစ်တပ်ကလင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေတာတွေ့ရှိရတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းချေဆိုင်ကီအမျိုးသမီးများအစည်းအရုံးကတော့အနာကိုစားသိမ့်ခြင်းဆိုတဲ့ခေါင်းကြီးနဲ့ထိုင်းမြမနယ်စပ်ရှိဒုက္ခသည်စခန်းခွန်ခုမှာမျိုးသမီးများပေါ်လိမ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအကျန်းဖက်မှုတွေကိုကျူးလွန်နေကြသူတွေဟာပြစ်ဒဏ်ကကျဉ်းလွတ်ခွင့်ရနေတဲ့အနေအထားမှာရှိနေပြီး2012ခုနှစ်2013ခုကြားစခန်းခုနှစ်ခုမှာဖြစ်ပွားခဲ့တဲ့လိမ်ပိုင်းဆိုင်ရာနဲ့ကြားမခွဲခြားအခြေခံတဲ့အမှုပေါင်း289မှုရှိခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ကျင်းမျိုးသမီးများအစည်းအဝေးရဲ့ပြောခွင့်ရနော်စီယိုဖော်ကနာကိုစားသိချင်းဆိုတဲ့အမျိုးသမီးတွေခံနေရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုရှင်းပြပါလိ
မ့်။အနာကိုစားသိချင်းဆိုရဆိုလို့ထင်တာကျွန်တော်တို့ဆိုလို့ထင်တာအခုချိန်ကံဖက်မှုခံရတဲ့အမျိုးသမီးများတရားမျှတမှုမရှိဘူး။နောက်တော့သူတို့ဒုက္ခပြစခန်းမှာလည်းလည်းကံဖက်မှုခံရတဲ့အမျိုးသမီးတွေကစင်နီဖီကန်ထုတ်ရတဲ့ဟာတွေကလည်းသူတို့အတွက်လည်းပြပြိုးကလည်းမရှိဘူး။နောက်တော့သူတို့အတွက်လည်းမတရားဘူးပေါ့နော်။အဲ့ဒါကြောင့်မို့ဟိုကျမတို့ဆိုလို့ရှိရင်ဆားအအနာရရှိလို့ရှိရင်ပို့ပြီးနားတယ်။သူတို့အတွက်လည်းအဲ့လိုမျိုးပဲသူတို့ခံစားရတဲ့ဟာတွေကလည်းဆက်ရဟိုပျော်ရွှင်မှုမရှိတဲ့အချိန်ပို့ပြီးနားရတယ်နောက်တော့နောက်ဆက်တွဲလည်းအများကြီးသူတို့ခံစားရတယ်အဲ့ဒါကြောင့်မို့ကျမတို့အမျိုးသမီးရှင်ရောအဲ့ဒါကိုဆိုလို့ရှင်တယ
်ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကျန်းဖက်မှုတွေပပျောက်နိုင်ရေးတွေဆောင်ရွက်ရမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကြီးမှာအပြတ်သတ်နိုင်ရရှိလိုက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်မဲ့အစိုးရလက်ထက်မှာတော့အခြေအနေဟာလက်ရှိတဲ့အများကြီးကောင်းမွန်လာလိမ့်မယ်လို့အမျိုးသမီးရဲ့အဖွဲ့တွေကပြောလင်းကြပါကြောင်းတင်ပြရင်းဒီဒရင်ပါရဲ့မြေသမီးများကန္တာကိုနှီးကုန်းချုပ်ပတ်ပါလိမ့်ရှင
် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger